ရှင်ဒီတစ်ပတ်မှာတရုတ်နိုင်ငံဝူဟန်ဒေသမှာစတင်ဖြစ်ပွားခဲ့တဲ့နိုဘယ်ကိုရိုနာဗိုင်းရပ်ကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာမြမသစ်သီးသီးနှံနေဈေးကွက်ပြတ်နေစေဖြစ်ပြီးတောင်သူတွေသီးနှံကုန်သွယ်တွေကမောက်ကမဆက်လက်ရင်ဆိုင်ရတဲ့အခြေအနေတွေကိုဆွေးနွေးသွားပါမယ်။ဝူဟန်ကူးစက်မြန်ယောဂါဟာတရုတ်နိုင်ငံမှာဆက်လက်ပြန့်ပွားကူးစက်နေတာကြောင့်အရေးပေါ်အခြေအနေတွေအဖြစ်ခီးသွားလာမှုလမ်းကြောင်းတွေကိုတရုတ်မြန်မာနယ်ဆက်ရွှေလီမြို့မှာရုပ်သိမ်းနိုင်ခြင်းမရှိသေးတဲ့အတွက်ဈေးတွေလူစီကားတာနေရာတွေမှာရောင်းဝယ်ဖောက်ကားနိုင်ခြင်းမရှိသေးတာတွေ့ရပါတယ်။ဝူဟန်ကူးစက်မြန်ယောဂါကြောင့်ဖေဖော်ဝါရီပထမပတ်အထိသေဆုံးသူ600ကျော်ရှိနေပြီးကူးစက်သူပေါင်း 3,100 ကျော်ရှိနေပြီဖြစ်ပါတယ်။ဒီအခြေအနေအောက်မှာတရုတ်မြန်မာကုန်စည်ကူးသမှုတွေဟာနှေးကွေးလင်းလံနေစေဖြစ်ပါတယ်။ဝူဟန်ဘက်ရဲ့ကူးစက်မြန်ယောဂါဟာကမ္ဘာ့ကျန်းမာရေးအဖွဲ့ထုတ်ပြန်ချက်အရတိကျတဲ့ကူးထုံးမရှိသေးသလိုဆက်လက်ကူးစက်နေတဲ့အရေအတွက်ဟာလည်းတိုးတက်တိုးနေပါတယ်။ဝူဟန်ဘက်ရဲ့ကူးစက်မှုသတင်းတွေဟာသတင်းစီးဆင်းမှုမြန်ဆန်ပြန့်နှံ့လွယ်တဲ့အင်တာနက်ကတဆင့်ကမ္ဘာနိုင်ငံတွေအကြားစိုးရိမ်ပွဲရအခြေအနေတွေကိုဖြစ်ပေါ်စေပါတယ်။အထူးသဖြင့်ရွှေလီမြို့မှာကူးစက်ခံရသူဝေဒနာရှင်တွေ့ရှိပြီးတဲ့နောက်တရုတ်မြန်မာနယ်စပ်တလျှောက်နဲ့ကုန်စည်စီးဆင်းမှုများပြားလာတဲ့မြန်မာဘက်ချမ်းမူဆယ်လိုနယ်စပ်ကုန်သွယ်ရေးစခန်းတွေမှာကုန်စည်စီးဆင်းရောင်းဝယ်မှုတွေကိုထိခိုက်စေပြီးဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်မူဆယ်ဇုံဟာကုန်သွယ်ရေးဇုံတွေထဲကအကြီးဆုံးဇုံဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းရှိနေတဲ့နယ်စပ်ကုန်သွယ်ရေးဇုံတွေရဲ့ကုန်သွယ်မှုတွေထဲက80ရာခိုင်နှုန်းကုန်သွယ်မှုပြုလုပ်နေပြီးတရက်ပြန်မြကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ5သန်းခန့်ရှိနေပါတယ်။တရုတ်နိုင်ငံဘက်အချမ်းမှာလည်းအခုအခါအရေးပေါ်အခြေအနေတွေနဲ့သယ်ယူပို့ဆောင်ရေးလမ်းကြောင်းကန့်သတ်ထားတာတွေကြောင့်မြန်မာဘက်ကနေ့စဉ်တင်ပို့ရောင်းချနေတဲ့ဖိရဲသခွာစတဲ့တည်သီးဝင်လန်တွေဟာထိတ်ဆုံးကထိခိုက်မှုရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံကဖိရဲသီးနဲ့သခွာမွေးသီးတွေကိုနေဆက်ကုန်သွယ်ရေးစခန်းကတဆင့်တရုတ်ပြည်ကိုတင်ပို့ရောင်းချနိုင်မှုအနေနဲ့မနှစ်ကဖရဲတန်ချိန်၈သိန်းဝန်းကျင်နဲ့တခွားမွေးတန်ချိန်၃သိန်းခွဲတင်ပို့နိုင်မှုရှိခဲ့ပါတယ်။ဒီနှစ်မှာဖရဲသီးတန်ချိန်၂သိန်းဝန်းကျင်နဲ့တခွားမွေးသီးတန်ချိန်အနည်းငယ်သာတင်ပို့ရသေးတဲ့အတွက်တရုတ်ကိုတင်ပို့ဖို့ဖရဲသီးတန်ချိန်၇သိန်းဝန်းကျင်နဲ့တခွားမွေးတန်ချိန်၃သိန်းကျော်ကျန်ရှိနေတယ်လို့သိရပါတယ်အခုအခါဖရဲတခွားမွေးကုံတွေတွေနဲ့တောင်သူတွေဆုံးရှုံးမှုတက်တာစေဖို့ပြည်တွင်းဈေးကွက်မှာဖော်ဆောင်ပေးပေမဲ့နှစ်ကေဂျီဖရဲသီးတစ်လုံးကိုမူဆယ်မြို့ဈေးကွက်မှာ8000ကျပ်ခန့်ရရှိခဲ့ပေမဲ့ပြည်တွင်းဈေးကွက်မှာ2000ကျပ်ဝန်းကျင်သာရောင်းချနေရပါတယ်ဖေဖော်ဝါရီ9ရက်နေ့မှာမူဆယ်ဈေးကွက်ရောင်းချမှုအခြေအနေနဲ့ပတ်သက်ပြီးမူဆယ်အခြေဆိုင်ကုံတွေဦးထွန်းလင်းဆိုကအခုလိုပြောပါတယ်
ကွာကျွန်တော်တို့နေသားမှာကနေသားကုန်သွယ်ရေးတော့ပိတ်ထားတော့မဟုတ်ဘူး။ဒါပေမဲ့လက်ရှိဖြစ်ပေါ်နေတဲ့ဝူဟန်ဗိုင်းရပ်ရောဂါနဲ့ပတ်သက်ပြီးကရောင်းဝယ်လုပ်တာတွေပိတ်ပြီးတော့မရှိနေတဲ့။အဲဒါပြီးတော့ကျွန်တော်တို့ဘက်မှာကွာဒီတည်တည်ဝလန်နဲ့ပတ်သက်ရင်တော့လာဝယ်တာတော့ရှိတယ်။အဲ50 60လောက်တော့ရှိတယ်။အဲ့ဒါတွေကကျွန်တော်လည်းဒီမီးဆိုင်ရာပေါ့ဒီနယ်ပြည်နယ်တွေကဒီရွှေလီမြို့နဲ့မီးဆက်တဲ့ဘိုင်းကအဲ့လိုမျိုးလာဝယ်နေတာတော့ရှိတယ်။အဝေးဝက်လက်တွေကတော့မရှိဘူး။မရှိတော့ဈေးကွက်အနေထားကမကောင်းဘူးပေါ့။အမဘီဖက်ကတော့မြင်ရဖွင့်လာပါတယ်။တရုတ်ဘက်ကတော့လက်ရှိအခြေအနေအရကိုယ့်ရဲ့နေပါဝင်တော့ဖွင့်မယ်လို့ကြားပြရပါတ
ယ်။တရုတ်ပြည်ရဲ့ဝူဟန်ရောဂါထိန်းချုပ်ရေးအတွက်အမေရိကန်ရဲ့ကမ်းလှမ်းချက်တွေကိုတရုတ်အစိုးရကလက်ခံလိုက်တာကြောင့်ဝူဟန်ကူးစက်မြန်ရောဂါအတွက်အခြေအနေတွေတိုးတက်ကောင်းမွန်လာနိုင်မယ်လို့အများကမျှော်လင့်နေကြပါတယ်။ဖိရဲသခွားဆိုင်တဲ့တောင်သူတွေအနေနဲ့မူဆယ်ဈေးကွက်ကိုတင်ပို့ဖို့အဆင်သင့်ဖြစ်နေပေမဲ့တရုတ်ဘက်ကဝူဟန်ကူးစက်မြန်ရောဂါကိုထိန်းချုပ်နိုင်တဲ့အထိစောင့်ရမှာကြောင့်အသီးခူးရဲ့ရောက်နေတဲ့တောင်သူတွေဟာအပင်ပေါ်မှာအသီးခူးချိန်ကာလထက်ရက်ပိုထားနိုင်အောင်အခင်းနဲ့ရေသွင်းပြီးမူဆယ်ဈေးကွက်ကိုစောင့်ဆိုင်စောင့်ရွက်နေသူတွေလည်းရှိပါတယ်။ဖေဖော်ဝါရီ9ရက်နေ့မှာမြန်မာဘက်ချမ်းတည်တည်လှဲခွင်းကတည်တည်ကားတွေတရုတ်ဘက်ကိုစတင်တင်ပို့ခွင့်ရမယ်ဆိုတဲ့သတင်းမှန်ကန်ခဲ့မယ်ဆိုရင်မြမတောင်သူတွေအသက်ရှူချောင်မဲလို့မျှော်လင့်ရပါတယ်။လာတူတရုတ်သမ္မတရှီကျင်းဖင်လာရောက်လက်ပတ်စဉ်ကသဘောတူညီခဲ့တဲ့မြမဆန်ကိုတရုတ်နိုင်ငံကိုတင်ပို့ရန်စစ်ဆေးခြင်းနဲ့ Puma Kinsing the Bodu Sajo, Shuli Muse, Neza Sibaye Pubang Sang Yamuzo, Mubang the Bodu Sajo, Longans in Limia Dodesi, Nale Musajon Lari, Lama Yi Togebare, Daha, Yamatang Dure, Nanangang Gongo Yiha, A Gangbago Ute Lani Bime, Yochin Sodalo, Portra Lare, Wuhan Bada Gusap Yamwa Muja, Sibaye Tragoni. ไซบิโอเยทรัคกုံนี่ยางชไหนแม้เฉิงกาละหาบลาวจาเมเนอเมสู่ราเปียวสู่คำมั่นหน่ายยินไม่ရှိသေးတာတွေ့ရပါတယ်ဖရဲတခွနဲ့တတိဝလန်နေအပါဝင်ပြည်ရင်းထုတ်ကုန်တွေအတွက်ဈေးွက်တစ်ခုတည်းကိုအမိပြုမနေပဲပြပဈေးွက်အတိတ်တွေကိုအစိုးရအနေနဲ့ရောစီးပွားရေးအသင်းအဖွဲ့တွေကပါပူးပေါင်းရှာဖွေဖို့လိုအပ်ပါတယ်
စေကွက်တဲ့ရှာဖွေမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံတည်တည်ဝလန်နဲ့ပတ်မှန်ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်သူများအသင်းဥက္ကဋ္ဌဦးစိုးတန်းမင်းတင်ကအခုလိုပြောပါတယ်။ဒီညမျိုးတရုတ်ပြည်တစ်ခုတည်းမဟုတ်ပါဘူး။အင်းကြီးနိုင်ငံဖြစ်တဲ့ကျွန်တော်တို့စင်ကာပူရောဟောင်ကောင်တို့လည်းသက်ဆိုင်ရာရှိဝိုင်းတန်မှုတွေနဲ့ကျွန်တော်ချင်းဆက်ပြီးတော့ကျွန်တော်တို့ဒီဈေးွက်ရအော
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ya po lu e ba jang, tai tuan la ya ba re. Jesus di ma re shi. Jima, kim yu du e ba.